Welcome to the Voice of America in Burmese.
Mingla nyan nige ma shin. American ji ran su myo raw Washington DC ga ni 2016 khu ni May 14 ye snin ni nyan ni bai VOE season 2 ko 6 nai kwe ga ni 9 nai thi line do meter 18 19 ne 25 ro ga ni dai yai thau lwin pi ni ba bi shin. ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့အတူချင်းညာပေးမှာဖြစ်ပါတယ် Hezbollah အဖွဲ့ရဲ့ထိတ်တန့်တပ်မိုးကြီးတူဦးတည်ဆုံးရတာဟာ Islamic အစွန်းရောက်တည်းရဲ့လက်ချက်ဖြစ်တယ်လို့ Hezbollah အဖွဲ့ကပြောလိုက်ပါတယ် American စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတဦးကိုတိုက်ခိုက်ရေးတပ်မိုးတဦးဖြစ်နဲ့ခန့်လိုက်ပါတယ် FIFA ကလည်းစီနီဂေါနိုင်ငံသူတဦးကိုအတွင်းမူချုပ်အဖြစ်ခန့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူးညံ့နေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ခုမနက်ကနားဆင်ရမယ့်မြန်မာသတင်းဆောင်မနဲ့ဆက်သွယ်မင်းမြန်ချက်တွေထဲမှာတော့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာနကိုဒီကနေ့တွားရောက်ခဲ့တာနဲ့ပတ်သက်လို့လေ့လာသုံးသပ်သူတွေရဲ့အမှတ်ချက်အမြင်တွေဘယ်လိုရှိပါလဲ
ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအခုအချိန်နေတဲ့ပို့ပြီးတော့ပွင့်လင်းမြင်လာမှုရှိရှိနဲ့စီမံဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အထူးသဖြင့်တော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်ပြီ
းနိုင်ငံရေးအကက်ခတ်ထောက်တာရန်မျိုးသိမ်းရဲ့တုံ့တက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်တစ်ဆက်တည်း၅နှစ်အတွင်းနဲ့နိုင်ငံအဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့ငြိမ်းချမ်းရေးတကယ်ရချင်းရလွှတ်တော်ကနေထွက်ခွာသွားဖို့နဲ့လူမှုခေါင်းဆောင်လှုပ်တာမှန်သမျှကောင်းတာလှုပ်တာမှန်သမျှတပ်မတော်ကဝန်းရံသွားမယ်ဆိုတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောစကားတစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတော့ပြည်ထောင်စုအစ်စ်အပြစ်ရက်လက်မှတ်ထိုးပြီးတော့မှတနိုင်ငံလုံးအစ်စ်လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းအဖွဲ့နဲ့တပ်မတော်ကြားကတကြော့ပြန်တိုက်ပွဲတွေအကြောင်းကိုနားဆင်ကြရမှာပါဒီလိုထူးခြားတဲ့သတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲခေါင်တို့ကပြောပြပေးပါမယ်ရှင
် Hezbollah ဖွဲ့ရဲ့ထိတ်တန့်တပ်မိုးကြီးတူ Damascus မြို့လေဆိပ်နားမှာတည်ဆုံသွားတာဟာ Islamic အစွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့ Lebanon စစ်သွေးကြွ Hezbollah အဖွဲ့ကပြောလိုက်ပါတယ် Hezbollah တပ်မိုး Mustafa Badreddin တည်ဆုံရတဲ့ပောက်ကွဲမှုဟာဒီဒေသတွင်းမှာရှိတဲ့ Takfiri Sunni အစွန်းရောက်အဖွဲ့တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကစနေနေ့မှာပြောပါတယ်တောက်ကြနေကဘေရွတ်မြို့တောင်ပိုင်းမှာကျင်းပခဲ့တဲ့နိုင်ရီအခမ်းအနားမှာ Hezbollah တိုက်ခိုက်ရေးသမားတွေက Badreddin ရဲ့ရုပ်လောင်းကိုထည့်ထားတဲ့အကောင့်ကိုထမ်းပြီးတော့လမ်းတစ်လျှောက်မှာတည်ဆောင်သွားခဲ့ကြပါတယ် Badreddin ဟာ Hezbollah ခေါင်းဆောင် Sayed Hassan Nasrallah ရဲ့ထိတ်တန့်အကြံပေးတူလဲဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာ IS သွေးကြတွေထိန်းချုပ်ထားတဲ့နေမြေတွေကပြပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေတဲ့စီးရီးယားနယ်စပ်တနေရာကိုလုံးဝပိတ်ပစ်နိုင်မှုဟာအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဦးစားပေးတာဝန်ဖြစ်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်။တောက်ကြနေကပင်တဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရတ်နဲ့စီးရီးယားမှာ IS တွေကိုတိုက်ခိုက်တဲ့စစ်စင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဝါရန်ကအမေရိကန်ဥဆောင်တဲ့လေကြိုင်းတက်ခိုက်မှုတွေဟာ IS စစ်သွေးကြွတွေကိုအထိနာစေတယ်လို့ပြောလိုက်ပြီးတဲ့နောက်ပင်တဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲ Ash Carter ကအခုလိုပြောလိုက်တာပါအဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီး Warren က IS စစ်သွေးကြွတွေဟာဒေသခံတွေစီကအခွန်ကောက်တာကိုရည်ညွှန်းပြီးချိန်ချောက်ငွေညှစ်လို့ရတဲ့ငွေနဲ့အတိတ်ကရပ်တည်နေကြတယ်လို့ပြောပါတယ်ချိန်ထဲမှာအမေရိကန်နဲ့မိဖတ်တပ်ဖွဲ့တွေဟာသူတို့တင်ထားတဲ့နယ်မြေတွေကိုတစ်ခုပြီးခုလွတ်မြောက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူတို့ရဲ့ဝင်ငွေတွေရောကျနေတယ်လို့ပြောသွားပါတယ်။ဒါအပြင်သူတို့စီကိုသွားရဲ့ပူပေါင်းနဲ့ပြပကတက်ခိုက်ရေးသမားအကြီးအတွက်ကလည်းယွန်နဲလာတာတွေ့ရတယ်လို့ဗိုလ်မှူးကြီးဝါရန်ကဘက်ဂရက်မြို့ကနေရုပ်သံဆက်သွယ်ရေးလိုင်းပေါ်ကတဆင့်သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ IS တွေဟာအီရတ်မှာနယ်မြေတွေတစားတစားဆုံရှုံနေပေမဲ့အစွန်းရောက်စစ်သွေးကြွတွေဟာတူရကီနယ်စပ်အနီးစီးရီးယားအနောက်မြောက်ပိုင်းကမြို့ငယ်လေးနှစ်မြို့ကိုတော့ထိန်းချုပ်ထားဆဲဖြစ်တယ်လို့ဗိုလ်မှူးကြီးဝါရန်ကပြောပါတယ်
American စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတဦးကိုတိုက်ခိုက်ရေးတပ်မှုတဦးဖြစ်ခန့်လိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီး Laurie Robinson ဟာ American စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တပ်မှုဖြစ်တဲ့တောက်ကြနေကရာထူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။သူမအနေနဲ့စစ်တပ်ရဲ့ခေါင်းဆောင်သူအနေနဲ့စစ်တပ်ခေါင်းဆောင်တယောက်အနေနဲ့သူ့ရဲ့အမိမေပြည်သူတွေနိုင်ငံရဲ့အာဏာတွေလွတ်လပ်စွာလှုပ်ဆောင်ပိုင်ခွင့်တွေကိုခုခံကာကွယ်ပေးဖို့ဆိုတဲ့အကြီးမားဆုံးတာဝန်ကြီးကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့လည်းသူကပြောပါတယ် Miss Robinson ဟာ American ပြည်ထောင်စု Alaska ပြည်နယ် Canada Mexico Bahama ပါဝင်အဲ့ဒီအနီးအနားတစ်ဝိုက်ကပင်လယ်ပြင်ကိုအကာအကွယ်ပေးဖို့အတွက်တာဝန်ယူရမှာဖြစ်ပါတယ်ခက်မြမြန်လှုပ်ရတဲ့စစ်စင်ရေးအခြေအနေတွေမှာ Miss Robinson ရဲ့ဦးဆောင်မှုနဲ့ကိုကဲအုပ်ချုပ်မှုစွမ်းရည်ကို American ကာကွယ်ရေးဝန်ကြီး Ash Carter ကချီးကျူးလိုက်ပြီးတော့သူမဟာပေးအပ်လိုက်တဲ့တာဝန်တိုင်းမှာသူမရဲ့ပြည်သူတွေအတွက်အရင်ဆုံးဦးစားပေးလှုပ်ဆောင်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်စေဝါလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ပက်ဖ်ဇာဟာကုမ္ပဏီကထုတ်လုပ်တဲ့ဆေးဝါးတွေကိုဆေးထုတ်ပြီးတည်ထောင်ပေးတဲ့နေရာမှာမတုံ့မို့တားမြစ်လိုက်ပါတယ်။ကုမ္ပဏီကထုတ်လုပ်တဲ့ဆေးတွေကိုဆေးထုတ်ပြီးတည်ထောင်ပေးတဲ့နေရာမှာမတုံ့ပြုဖို့တားမြစ်ပြီးသားဖြစ်ပေမဲ့ငကိုတားမြစ်ချက်တဲ့မှာကန့်သတ်ချက်အစ်စ်တွေထပ်ပြီးထည့်လိုက်တာဖြစ်တယ်လို့တောက်ကြနေကပက်ဖ်ဇာရဲ့ပြောခွင့်ရပုဂ္ဂိုလ်အမျိုးသမီးကပြောပါတယ်။ပက်ဖ်ဇာကုမ္ပဏီဟာတတ်မှတ်ထားတဲ့လက်ကားအယောင်သမားတွေဖြန့်ချီရေးသမားတွေနဲ့တိုက်ရိုက်ဝယ်ယူသူတွေစီကိုရောင်းချရမှာကုမ္ပဏီကထုတ်တဲ့စေဝါတွေကိုစေထိုးပြီးတည်ထောင်ပေးရမှာသုံးဖို့အတွက်အကျဉ်းတောင်တွေစီကိုထပ်ပြီးမရောင်းချရဘူးဆိုတဲ့ကန့်သတ်ချက်ကိုထည့်သွင်းလိုက်တာပါပြီးခဲ့တဲ့နှစ်တွေအတွင်းမှာနိုင်ငံတကာစေဝါလုပ်ငန်းပေါင်း20ကျော်ကသူတို့ထုတ်လုပ်တဲ့စေဝါတွေကိုစေထိုးပြီးတည်ထောင်ပေးတဲ့နေရာမှာမသုံးဖို့ပိတ်ပင်ထားကြပါတယ်ခင်ဗျာ
UAE ဘီကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေစနေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြောက်ကိုရီးယားကစီးရီးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရရှိတွေကိုစစ်တင်နန်းနေအတွင်းပစ္စတိုတနက်တွေထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုတွေကိုချိုးဖောက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစိုးရခန်းစာတရက်မှာဖော်ပြလိုက်ပါတယ်။အဲ့ဒီထုတ်ပေးလိုက်တဲ့ပစ္စတိုတနက်တွေဟာကွန်ဂိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေတဆင့်ကုလသမဂ္ဂရဲ့ကွန်ဂိုနိုင်ငံဆိုင်ရာငြိမ်းချမ်းရေးတပ်ဖွဲ့တွေရဲ့လက်ထဲကိုရောက်လာတယ်လို့ကွန်ဂိုနိုင်ငံပေါ်ပိတ်ဆို့အရေးယူမှုစောင့်ကြည့်ရေးကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်တာပါကွန်ဂိုတပ်ဖွဲ့ဝင်တွေနဲ့ရဲတွေရဲ့အဆိုအရတော့ကွန်ဂိုသမရရဲ့လုံခြုံရေးတပ်ဖွဲ့တွေကို2014ခုနှစ်ကတင်နန်းပေးစဉ်အတွင်းမှာမြောက်ကိုရီးယားအရာရှိတွေကအဲ့ဒီတနက်တွေထုတ်ပေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီလောက်ရကကုလသမဂ္ဂရဲ့မြောက်ကိုရီးယားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ရလဲကြာနေပါတယ်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားနိုင်ငံအနေနဲ့လက်နက်တွေရောင်းချတာဒါမှမဟုတ်စစ်တင်နန်းပို့ချတာတွေမလုပ်ရဘူးလို့တားမြစ်ထားတာဖြစ်ပါတယ်အဲ့ဒီပစ္စတိုတနက်တွေတဲကတချို့တွေကိုကင်ရှာဆာမြို့ကလမ်းတွေပေါ်မှာတွေ့မြင်နေရပြီးတော့အဲ့ဒါနဲ့အမျိုးသားတူပစ္စတိုတနက်တွေကိုမောင်ခိုဈေးကွက်မှာလဲဝယ်ယူလို့ရတယ်လို့အဲ့ဒီကုလသမဂ္ဂအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
တူရကီနဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာနှိပ်စက်ညှဉ်းပန်းမှုတွေဆက်ဖြစ်နေတဲ့အတွက်နှိပ်စက်ညှဉ်းပန်းမှုတိုက်ဖျက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအကောင်အထည်ဖော်တဲ့အပိုင်းကိုလေ့လာဆောင်ကြည့်တဲ့ကုလသမဂ္ဂကော်မတီကပြစ်တင်ရှုံချလိုက်ပါတယ်တူရကီနိုင်ငံမှာနှိပ်စက်ညှဉ်းပန်းမှုတွေကြေကြေပြန့်ပြန့်လုပ်နေတာဒါမှမဟုတ်စနစ်တကျလှုပ်ဆောင်နေတာတော့မတွေ့ရဘူးလို့နှိပ်စက်ညှဉ်းပန်းမှုတိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂကော်မတီကပြောပါတယ်။ဒါပေမဲ့နှိပ်စက်ညှဉ်းပန်းမှုအတွက်ပြစ်ဒဏ်ကျင့်လွတ်ခွင့်ရနေတာလူမဆန်အောင်ဆိုးဝါးတဲ့အခြေအနေတွေမှာဖမ်းဆီးထိန်းသိမ်းထားတာနဲ့ဥပဒေမဲ့တပ်ဖြတ်စီရင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတာကြောင့်စိုးရိမ်ရတဲ့အခြေအနေရှိနေသေးတယ်လို့လွတ်လပ်တဲ့ကျွမ်းကျင်သူ10ဦးပါတဲ့ကော်မတီကပြောလိုက်ပါတယ်။ဒါအပြင်ဆော်ဒီအာရေဗျနိုင်ငံမှာတေတံစီရင်တဲ့အရေးအတွက်မြင့်တက်လာတာကိုလည်းစိုးရိမ်ကြောင်းထောက်ပြပြီးတေတံပေးနေတာတွေကိုရပ်တန့်မှုကော်မတီကတိုက်တွန်းထားပါဗ
ျ။ဘင်္ဂလားဒေ့ရှ်နိုင်ငံကဝေးလံခေါင်တည်တဲ့အရာတစ်ခုမှာသတင်းသုံးနေတဲ့ဗုဒ္ဓဘာသာဘုန်းကြီးတစ်ပါးအသက်ခံလိုက်ရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပါတယ်။သက်တော်85နှစ်ရှိပြီဖြစ်တဲ့မုံရွှေဦးချက်ရဲ့ခန္ဓာကိုယ်ရုပ်အလောင်းကိုမြို့တော်ဒါကာရဲ့အရှိတောင်ဘက်ကမိုင်200ကျော်မှာတည်သန့်တည်ရှိနေတဲ့ဘုန်းကြီးကျောင်းမှာစနေနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီဦးစင်းဟာတဘာတဲ့သတင်းသုံးနေတာဖြစ်ပြီးတော့သူ့ကိုဘာကြောင့်တက်တယ်ဆိုတာမသိရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်အခုလိုတက်ခံရတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့ဒေသခံတွေကြားစိုးရိမ်ထိတ်လန့်မှုတွေဖြစ်ပေါ်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံက The Daily Star သတင်းစာကပြောပါတယ်ဖုန်းကြီးနဲ့တားတော်ဆက်သူဖြစ်သူကတော့သူ့ရဲ့ဖခင်ဟာဒေတာထဲမှာဘယ်သူနဲ့မှရန်ညိုးရန်စားမရှိဘူးလို့ Daily Star သတင်းစာကိုပြောပါတယ်ဒါပေမဲ့ဦးချက်ကိုအသက်အန္တရာယ်ရန်ပြုတ်မယ်လို့ချင်းချောက်တဲ့စာရီရကြောင်းဒါပေမဲ့ဘသူကမှဒါကိုအရေးတကြီးလေးလေးနက်နက်မရှိခဲ့ဘူးလို့လူခွင့်ရေးရှိနေဘရူးယားကပြင်သစ်သတင်းအေဂျင်စီဖြစ်တဲ့ AFP ကိုပြောပါရခင်ဗျာဦးချက်အခုတည်ဆုံသွားမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအလဲလက်ဝါဒီတွေပညာရှင်တွေဘလော့ဂါတွေနိုင်ငံသားတွေနဲ့လူနည်းစုဘာသာဝင်တွေပေါ်ရရဆက်ဆက်တက်ဖြတ်တာတွေထဲမှာနောက်ဆုံးတည်ဆုံမှုဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုးရိမ်မှုတွေပြန့်နှံ့နေပြီးအစွန်းရောက်အစ္စလာမ်အဖွဲ့တွေရဲ့ချင်းချောက်မှုတွေခံနေရပြီလားဆိုပြီးတော့လည်းမေးခွန်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံ ရဲ့ဒေသအသီးသီးမှာလူပေါင်း56ဦးထိမိုးကြိုးပစ်ခံခဲ့ရပြီးသေဆုံးခဲ့ရတဲ့အတွက်လူတွေကြားမှာထိတ်လန့်တုန်လှုပ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတစ်ပတ်လောက်ကြာအောင်အပူပြင်းထန်နေခဲ့ပြီးတဲ့နောက်ကြာသပတေးနေ့ကခရိုင်14ခုမှာမိုးအပြင်းထန်ရွာပြီးလျှက်စီးလက်မိုးကြိုးပစ်တာတွေဖြစ်ခဲ့ပြီးလူအနည်းဆုံး33ဦးသေဆုံးခဲ့ပါတယ်။အဲ့နောက်တောက်ကြနေ့မှာလည်းမိုးကြိုးထိမှန်လို့လူအနည်းဆုံး23ဦးထပ်ပြီးသေဆုံးခဲ့တာပါ။မိုးကြိုးပစ်တာကြောင့်လူအများအများလည်းထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံအနှံ့ကသေဆုံးဒဏ်ရာရခဲ့တဲ့သူအများစုဟာလေယာဉ်လုပ်ငန်းဝင်ထဲမှာအလုပ်လုပ်နေတုန်းဒါမှမဟုတ်ဟင်းလင်းပြင်ထဲမှာရောက်နေတုန်းမိုးကြိုးပစ်ခံရတာလို့ရဲတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်ခင်များသောအားဖြင့်မတ်လနဲ့မေလကြားမှာမိုးကြီးပြီးမိုးကြိုးပစ်တာတွေဖြစ်ပေါ်လေရှိပါတယ်။ကျေးလက်ဒေသတွေမှာမိုးကြိုးပစ်ခံလူသေဆုံးတာတွေအများဆုံးဖြစ်လေရှိပြီးမနှစ်ကမိုးကြိုးပစ်ခံလို့လူ52ဦးသေဆုံးခဲ့ပါတယ်။အခုနှစ်မှာတော့လွန်ခဲ့တဲ့နှစ်အတွင်းသေဆုံးသူ56ဦးအပါအဝင်ပြီးခဲ့တဲ့မက်စလာကလေးကမိုးကြိုးပစ်ခံလို့သေဆုံးသူ90ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကသူ့ရဲ့အတွင်းမှုချုပ်နေရာအတွက်အမျိုးသမီးတဦးကိုပထမဆုံးအကျင့်ဖြစ်နေခန့်လိုက်ပါတယ်။ဇီနီဂေါနိုင်ငံသူဖတ်မာဆမ်ဘတ်ဂျူဆမူရာကိုမေလ13ရက်နေ့ကအတွင်းမှုချုပ်အဖြစ်ခန့်လိုက်တာဖြစ်ပြီးတော့ဒါဟာဥရောပတိုက်တာမဟုတ်သူတွေကပထမဆုံးအတွင်းမှုချုပ်ဖြစ်လာသူလည်းဖြစ်ပါတယ်။ FIFA အတွင်းအခရီးလိုက်စားမှုတွေလက်ပေးလက်ယူတာတွေနဲ့ငွေကြေးမကန်သုံးစွဲမှုတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုဆမူရာကိုခန့်လိုက်တဲ့အတွက်သူရဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဥဆောင်မှုတွေနဲ့တိဆောက်မှုတွေမှာကောင်းမွန်တဲ့ဂုဏ်သတင်းတွေက FIFA ကိုအများယုံကြည်လက်ခံနိုင်မှုတွေပြန်ရအောင်လုပ်ပေးနိုင်မယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကမျှော်လင့်နေပါတယ်။ FIFA ရဲ့အတွင်းမှုချုပ်ဟောင်း Jerome Valcao ကိုတော့ဘောလုံးပွဲရုပ်သံလွှင့်ခွင့်ဆိုင်ရာသဘောတူညီချက်တွေနဲ့ကမ္ဘာဖလားဘောလုံးပွဲလက်မှတ်တွေရောင်းချတဲ့နေရာမှာမမမကန်အလွဲသုံးစားလုပ်တဲ့အားတွေကြောင့်ယာတုကနေဖြုတ်ချပြီးတော့ဘောလုံးပွဲတွေကနေ12နှစ်ကြာတားမြစ်ပိတ်ပင်လိုက်ပါတယ်ခင်ဗျာ။
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ပါဝင်တိုက်တဲ့သူတွေအကုန်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရှိန်မြှင့်ဆောင်ရွက်သွားမယ်လို့ဆိုထားတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှမြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာန MPC Center ရဲ့လုပ်ငန်းစဉ်တွေကိုတွားရောက်လေ့လာကြည့်ရှုစစ်ဆေးခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့သဘောထားအမြင်တိုင်းရင်းသားပါတီတွေရဲ့အတန်ကိုအလေးထားနားထောင်သင့်တယ်လို့ National Reconciliation and Peace Center NRPC ကိုပြန်လည်ဖွဲ့စည်းတဲ့အခါမှာလူသစ်မူသစ်နဲ့လုပ်ငန်းစဉ်သစ်တွေကိုဖော်ဆောင်သင့်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်။အသေးစိတ်ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ရန်ကုန်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှမြန်မာငြိမ်းချမ်းရေးစင်တာ MPC ကိုရောက်ရှိလာပြီးတော့ MPC တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတူငြိမ်းချမ်းရေးညှိနှိုင်းရေးတာဝန်ခံအဖြစ်တာဝန်ပေးထားတဲ့ဒေါက်တာတင်မျိုးဝင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လိုက်ပါလာပြီးတော့မြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့တာဝန်ရှိသူတွေက MPC စင်တာလဲပတ်နေတဲ့ရုံးလုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြခဲ့ပါတယ်လို့ MPC ငြိမ်းချမ်းရေးအဖွဲ့ကဦးလာမောင်ရွှေကပြောပါတယ
်ငြိမ်းချမ်းရေးဖြစ်စင်ရတဲ့အချိန်ဦးနဲ့လည်းတွားနေလို့ပြင်ဆင်နေတော့ဒီလိုမျိုးစက်ကတေးရီယာဘော်ဒီတစ်ခုအတွက်ပြည်ပြည်တော်မှာရန်ကုန်မှာလူနဲ့တော်ရှိတဲ့အတွက်ကျွန်တော်ကဒုက္ခခဲ့တဲ့ပတ်ရှင်တို့ထားခဲ့တဲ့ဟာတွေနဲ့ဆက်ပြီးတော့ဒီတယောက်အနေနဲ့ဆွမ်းနာပြီးတော့အရင်ကျွန်တော်တို့အဆောက်အဦတွေကိုဘယ်လိုအဆုံးချပေးလဲပတ်လဲနောက်ဘယ်လိုအူထိန်းသိမ်းထားကြလဲပေါ့နော်ကျွန်တော်တို့ကလွှတ်ပြောင်းပေးဖို့အတွက်အူထိန်းသိမ်းရဲ့အတိအကျမှာရှိတဲ့အတွက်အဓိကတော့ဒီလိုဟာမျိုးတွေပါပဲ MPC ကတော့မနက်31ရက်နေ့တွေကနေပြီးတော့ဒီလုပ်ငန်းတာဝန်တွေအလုံးအပြီးဆုံးပါပြီအဲ့တော့နောက်ချံဖွဲ့အဒီငယ်ကတော့ဒါကိုထိန်းသိမ်းထားပြီးတော့လွှတ်ပြောင်းပေးဖို့အတွက်ပြင်ဆင်နေတဲ့အနေပါပါ
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်က National Reconciliation and Peace Center NRPC လို့ခေါ်တဲ့အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာနပြည်လဲဖွဲ့စည်းရေးပါဝင်27ရာစုပင်လုံညီလာခံခေါ်ယူကျင်းပနိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်နိုင်မှုအမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရရှိဖို့ဆောင်ရွက်သွားမယ်ဆိုတာကိုလည်းတမရအိမ်တော်မှာပြီးခဲ့တဲ့သတင်းဘက်ကတွေ့ဆုံစဉ်တုန်းကပြောဆိုခဲ့မှုပါတယ်အရင်အစိုးရလက်ထက်ကကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်မှုတွေမှာပါဝင်ခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိတဲ့သူတွေအနေနဲ့ကတော့နိုင်ငံသားတယောက်ရဲ့အခမ်းကဏ္ဍအနေနဲ့တက်တအားတက်နိုင်တဲ့အခမ်းကဏ္ဍကပါဝင်ဆောင်ရွက်သွားမယ်ဆိုတာကိုပြောပါတယ်။
အော်ကျွန်တော်တို့အနေနဲ့တော့ National Reconciliation and Peace Center လို့မျိုးကျန်တဲ့ဖွဲ့စည်းနေပြည်လုံးလာကန်တွတ်ပြင်ရှင်တာတွေတို့မျိုးဆိုပြီးတွေ့တဲ့အတွက်အခုထိတော့ကျွန်တော်တို့တိတိကျကျပါလိမ့်ကျွန်တော်တို့အနေနဲ့တော့အမှမရှိသေးဘူး။ ကောင်ဆန်းစုကြည်မှာတော့သနာပြသားတွေရှိနေပါလိမ့်မယ်အဲ့တော့ဒါကိုဒါလအနည်းငယ်အတွင်းမှာ27ရာစုပြည်လို့မိလာကြလို့မျိုးကျင်းပဖို့ပြင်ဆင်တာဖြစ်တဲ့အတွက်လိုအပ်တဲ့ဟာတွေတော်တော်တော့လင်းနေခါလို့လုတ်ခဲ့တဲ့ဒီနေ့ဖြစ်စဉ်မှာတပေါင်းတနေရပါခဲ့တော့အတော်ဝင်ပေးပြီးဖြစ်ပြီးတော်ဝင်မပေးဘူးဖြစ်ပြီးနိုင်ငံသားတယောက်အနေနဲ့တော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စတွေတော့ဆက်လုပ်ဖို့တော့စဉ်းစားထားပါတယ်ဗျာ
အခုလိုဒေါအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်တဲ့အခါမှာတော့အများပြည်သူယုံကြည်အားထားတဲ့လူပုဂ္ဂိုလ်တွေတိကျခိုင်မာတဲ့မူဝါဒသစ်တွေနဲ့လှုပ်ဆောင်နိုင်မှသာစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ခြေရှိတယ်ဆိုတာကိုလည်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်ဖွဲ့စည်းမဲ့မြန်မာ Peace and Reconciliation Center ပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုနဲ့အားကိုးမှုကိုဒေါအောင်ဆန်းစုကြည်အနေနဲ့သူကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းမဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းကိုလူသစ်တွေနဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။တကယ်တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အလုပ်လုပ်တဲ့လူတွေဟာလူသစ်တွေဖြစ်ဖို့လိုပါတယ်။သူသဖြင့်တော့ဒီတိုင်းမလန်လက်ကရအဖွဲ့အစည်းတွေချင်းဒီမှုကိုရနိုင်မဲ့နောက်တိုင်းမလန်လက်ကရအဖွဲ့အစည်းတွေကအလေးစားတဲ့ပုံကူမျိုးတွေလိုအပ်တယ်လို့မြင်ပါတယ်။
နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့ NCA အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေ NCA အပြည့်ရလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေပါဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားအစုအဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံပြီးသူတို့ရဲ့သဘောထားအမြင်အတန်တွေကိုအလေးနက်ထားနားထောင်သင့်တယ်လို့လည်းဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအခုအချိန်နေတဲ့ပို့ပြီးတော့ပြင်လင်းမြင်လာမှုရှိရှိနဲ့စီမံဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။သူတို့ပြင်တော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေNCA ကိုလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေရဲ့အတန်တွေကိုပို့ပြီးတော့ခြေခြေပြန့်ပြန့်နားထောင်နိုင်မှုလိုပါတယ်ပို့ပြီးခြေခြေပြန့်ပြန့်သုံးသပ်ဆွေးနွေးနိုင်မှုလိုအပ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းဘက်ကလည်းနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့နဲ့လက်တွဲပြီးတော့၅နှစ်အတွင်းငြိမ်းချမ်းရေးရအောင်လှုပ်ဆောင်သွားမယ်ဆိုတာကိုလည်းပြည်တွင်းသတင်းမီဒီယာတွေနဲ့မနေ့တုန်းကတွေ့ဆုံတင်ကအဓိကထားပြောကြားခဲ့ပါတယ်အခုလိုတမတော်ကာကွယ်ရေးဦးစီးချုပ်သမ္မတတင်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မယ်လို့ပြောဆိုနေခြင်းနဲ့တပြိုင်နက်တည်းမှာပဲအခုရက်ပိုင်းတွင်မှာကိုရခိုင်ကချင်ရှမ်းစတဲ့တိုင်းရင်းသားဒေသတွေမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်နေတဲ့အတွက်တိုင်းရင်းသားတွေနဲ့လက်ရှိအစိုးရတဲ့ကြားယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးလှုပ်ဆောင်ရမယ့်အဓိကလုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုလည်းသုံးသပ်မှုတွေရှိပါတယ်ရှင်
။မဆူမွန်ပြောပြခဲ့တာပါရှင်။တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့၅နှစ်အတွင်းငြိမ်းချမ်းရေးရအောင်လုပ်မယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောခဲ့သလိုငြိမ်းချမ်းရေးတကယ်ရလာပြီဆိုရင်တပ်မတော်အနေနဲ့လွတ်တော်ကထွက်သွားမယ်လို့လည်းပြောသွားခဲ့ပါတယ်။ဒါအပြင်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံအတွက်ကောင်းတာလုပ်တာမှန်သမျှတပ်မတော်ဘက်ကလည်းဝန်ရံသွားမယ်လို့မနေ့တုန်းကမီဒီယာတွေနဲ့တွေ့ဆုံချိန်မှာပြောသွားခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံတွင်းမှာကြုံတွေ့ခဲ့ရတဲ့သဘာဝဘေးအန္တရာယ်တွေပြန်လည်ထူထောင်ဖို့အတွက်ဆောက်လုပ်ရေးဝန်ကြီးဌာနစိုက်ပျိုးရေးနဲ့စည်မျောင်းဝန်ကြီးဌာနစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၃ခုကစီမံကိန်းတွေလှုပ်ဆောင်ဖို့ကမ္ဘာဘဏ်ကနေချိတ်ယူသွားမယ်လို့ပြောင်းလွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီလိုချိတ်တာမှာဆောက်လုပ်ရေးဝန်ကြီးဌာနကသဘာဝဘေးအန္တရာယ်ခံရတဲ့လမ်းတွေပြုပြင်ဖို့အတွက်အမေရိကန်ဒေါ်လာ105သန်းစိုက်ပျိုးမွေးမြူရေးနဲ့စည်မျောင်းဝန်ကြီးဌာနကကျေးလက်ဒေတာတွင်လမ်းတွေပြုပြင်ဖို့နဲ့အစီအမြင့်တင်ဖို့အမေရိကန်ဒေါ်လာ1,000,000,000စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတော့အရေးပေါ်တုံ့ပြန်ချင်းငွေနဲ့လုပ်ငန်းစီမံကိန်းတွေလှုပ်ဆောင်ဖို့အတွက်အမေရိကန်ဒေါ်လာ25သန်းတို့ကိုအတီးတီးသုံးဆွဲသွားဖို့တင်ပြခဲ့ပါတယ်။ဒီချင်းငွေတွေကိုဆိုင်းငံ့ကာလ6နှစ်ပြန်ဆက်ကာလ32နှစ်စုစုပေါင်း38နှစ်အတွင်းဆက်သွားရမှာဖြစ်ပါတယ်။ဒီချင်းငွေတွေဟာအတိုးမဲ့ချင်းငွေသဘောမျိုးဖြစ်ပေမဲ့ဝန်ဆောင်ခတွေကတော့ပေးဆောင်သွားရမှာဖြစ်ပါတယ်။ချင်းယူမဲ့ငွေတွေနဲ့ပတ်သက်ပြီးဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်
။တိုင်းဒေသကြီးနဲ့ပြည်နယ်အများအပြားတွင်ရေကြီးနှမြုပ်ခြင်းလန်ဒရာများကြိုကျပျက်စီးခြင်းတို့ကိုဖြစ်ပေါ်စေခဲ့ပြီးအဆိုပါပျက်စီးခဲ့မှုများအားပြန်လည်ပြင်ဆင်သွားမည်အခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်။နိုင်ငံတကာအဆင့်မီအရေးအတွေးရရှိရေးအတွက်ကမ္ဘာပိုင်းဤစီမင်းစည်းကမ်းများအတိုင်းနိုင်ငံတကာအတိုင်ပင်ခံအင်ဂျင်နီယာဖွဲ့များငားရမ်းဆောင်ရွက်ပြီးကြီးကြပ်သွားမှာလည်းဖြစ်ပါတယ
်။စိုက်ပျိုးမွေးမြူရေးနဲ့စည်မျောင်းဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာအောင်သူကလည်း
စီမံကိန်းကိုတဘာဝဒဏ်ဆိုးရစွာခံစားခဲ့ရတဲ့စကိုင်းတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့အေရာဝတီတိုင်းဒေသကြီးတို့မှာကြီးလက်လန်း180မိုင်စုစုပေါင်းအရှေ4469ပီရှိတရား55ဆင်းတို့မှာပြန်လည်ပြင်ဆင်မွမ်းမံခြင်းကွန်ကရစ်လမ်းနှင့်ကွန်ကရစ်တရားများအဖြစ်အဆင့်မြင့်တင်ခြင်းလုပ်ငန်းများ song yue twa yan ya tha ba chang tin pya ba ji le da da tin sin mon man jin ne a sin phin tin jin long yan mya ko nga ni si man gain phit a pai tu mai khwe bi song yue twa ma phit ba de
Simangain ne banayi wunji tana, pirang su wunji ujo wingale, a kulu tempia gebari.
Lea sabi gana, banga gana rudi, yale to roi lugamia a, limianzo a bambu binaya ne. A gay yui, Simangain banka police in gala dui, the bawa be and the tama jao kebaga. A jibo yale to roi gisabiao, soina and pipa.
The bawa be and yet don't dekay in the yarima, yale to down nay etra, ching with ya you get an epatabi, pidulu tokozle upe dangaro kulu, don't tapare.
I look to Malaya, we see an epatero, but she is at all. We need a And I may go to Sharado, who we need a penny amatome, at the Lamba and Gona, the Sau Banya, you, Tisha would do a tota she. But Nenero or Povio Tawan Kamuka, Mushi, a little Yolu Yarabo, Tana Tahir, Yima, Lula Kama.
အလီအလင်းမရှိအောင်လူ့ဘဝတို့ထပ်ပြီးတော့ကြိုးစားရမယ်အပိုင်းနေရှိမှာပေါ့ပြီးခဲ့တဲ့လွတ်တော်မှာအနိုင်ရပါတီကပဲအစိုးရဖြစ်ပြီးအနိုင်ရပါတီအုပ်စုကပဲလွတ်တော်ကိုအုပ်စိုးထားတာကြောင့်ချင်းဝေ၃ဆွဲမှုပိုင်းကိုစီစစ်လက်ခံဖို့အားနေခဲ့တယ်လို့၃ဆွဲမှုတွေကိုစီစစ်ရမှာလဲအားနေခဲ့တာတွေရှိခဲ့ပါတယ်ဒီတစ်ခေါက်မှာလဲအနိုင်ရပါတီကပဲအစိုးရဖြစ်ကအနိုင်ရပါတီဘက်ကပဲ ချင်းငွေတွေပြန်ဆက်မှုမှာတော့ American Dollar တန်း 2000 နီးပါးသာဆက်နိုင်သေးတာကြောင့် American Dollar တန်း 9000 ကျော်အကျွေးတင်နေတယ်လို့စီမံကိန်းနဲ့ဗန္နာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်
ကမ္ဘာဘဏ်ကနေမြန်မာနိုင်ငံရဲ့စိုက်ပျိုးမွေးမြူရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဒေါ်လာတန်200ချိငှားသွားမယ်အကြောင်းမေခစုံစမ်းတင်ပြခဲ့တာပါ။အရင်ဦးသိန်းစိန်အစိုးရလက်ထက်မှာအစိုးရနဲ့ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးထားပြီးတနိုင်ငံလုံးအဆင့်အပြည့်ရရေးစာချုပ် NCA မှာလက်မှတ်မထိုးထားသေးတဲ့မြောက်ပိုင်းရှမ်းပြည်တမရုံနဲ့အစိုးရတမရုံတို့ကြားကာလအတန်ကြာတိုက်ပွဲရပ်တန့်နေရကနေအခုတိုက်ပွဲပြန်ဖြစ်နေပါတယ်။တမရဦးထင်ကျော်ဦးဆောင်တဲ့အစိုးရလက်ထက်မှာငင်းချိုင်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမယ်လို့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့တာပါ။အခုတိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံမှုများပြားသလိုတပ်မတော်ဘက်ကလေချောင်းကူနဲ့တိုက်ခိုက်ခဲ့တယ်လို့ရှမ်းပြည်တပ်မတော်ဘက်ကစွပ်စွဲထားပါတယ်။ဒီတိုက်ပွဲကြောင့်ဒေသခံရွာသားအများပြားလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြည်တော်စုအစ်စ်အပြစ်ခံရဆဲထားတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA နဲ့မြမတပ်မတော်တို့ကြားကြောင်မဲမြို့နယ်ပုံဝိုးကျေးရွာနီးမှာမနေ့ကသကြောပြန်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာမြမတပ်မတော်ဘက်ကလေချောင်းကူ၃နှစ်ထိဖြစ်ပွားခဲ့ပြီးထိခိုက်မှုအခြေအနေကိုတော့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဗိုလ်မှူးကြီးဖိန်ဖကခုလိုပြောပါတယ်
မတ်တမ်တကအရာရှိတဲ့ဦးရဲ့ပေါ်ဆန်ရီဦးသတ်တဲ့ကြားကိုကမြန်မာရေးစနစ်ရဲ့အခြေခံမှာဒီလိုမျိုးတော့မဖြစ်ဖြစ်မှု
အခုဖြစ်ပေါ်တဲ့တိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်မှုအများကြီးပါသလိုမြောက်ပိုင်းရှမ်းပြည်တမတော်ဘက်က၃ဦးထက်မနည်းထိခိုက်ချဆုံးမှုရှိနေတယ်လို့ဒေသတွင်းမှာသတင်းပေါ်ထွက်နေပေမဲ့တိကျအတည်ပြုချက်တော့မရရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ဘုံကိုဟိုင်းကွီးကျေးရွာအုပ်စုပန်လော့နောက်ဝိုင်းအက်ဂျီဟိုမင်းနဲ့နောင်ကန်ကျေးရွာနီးကတောင်တန်းတောင်ကုန်းပေါ်မှာခြေချထားတဲ့ SSPP တပ်စခန်းတွေကိုမေလ23ရက်နေ့မှာလေကြောင်းနဲ့အချင်းချင်းတိုက်ကပ်ခဲ့တယ်လို့သူကဆိုပါတယ်။နှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်ဘုံကိုရွာနဲ့အနီးနားရွာကဒေသခံအများပြားဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။ကြောင်မဲမြို့နယ်နောင်ဘင်းကျေးရွာမှာစစ်ဘေးတင်းရှောင်သူခန့်မှန်းခြေ350ကျော်ရောက်ရှိနေတယ်လို့စီဝိဒလူမှုကွန်ရက်အသင်းကောင်းဆောင်ဦးတင်မောင်သိန်းကဆိုပါတယ်
တမရော်နဲ့ဟို SSCB SSCB ပေါ်တယ်နော်အဲ့ဒီကွန်ရက်တိုင်းဆိုဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီနေ့မှာပဲကျွန်တော်တို့ကြောင်မဲနဲ့35မိုင်လောက်ဦးရဲ့ပုံဟိုနောင်ဘင်းကျေးရွာလေးဝင်လာတယ်ပြည်သူဆောင်နေရက်ရှိရမျိုးအိမ်တွေမှာလည်းဝင်နေကြတယ်အဲ့တော့မနေ့ကလည်းဆက်ပြီးဝင်လာတဲ့အခါမှာကျွန်တော်တို့ကွန်ရက်ခပ်ပိုင်းကြွားလောက်ပါတယ်မနေ့ကကျွန်တော်တို့အဲ့ဒီအောင်တမရင်ဆိုတဲ့တမရင်ကစစ်ဘေးရှောင်စခန်းဖွင့်တော့160နဲ့ဦးရှိပါတယ်အဲ့လိုပဲကျွန်တော်တို့ရက်ရွာထဲမှာနေကြတဲ့စစ်ဘေးရှောင်ရတယ်100ကျော်လောက်ရှိနေပါတယ်ကျွန်တော်တို့မြင်လာတော့ဗျာ300နဲ့အဖြစ်ပေါ့ဒီလိုတော့ရှိနိုင်တယ်လို့တော့အကြမ်းမြင်မှန်းလို့ရတယ်သူတွေထက်ရောက်နေတယ်ပြောတယ်ပြင်ကမငြိမ်သေးဘူးပေါ့နော
်အခုလိုမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့တိုက်ပွဲဖြစ်ပွားကြောင်းကိုမြမတမတော်ကနေသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးမြောက်ပိုင်းရှမ်းပြည်တမတော် SSPP SSA ကနေအခြေပြုတပ်ဆွဲထားတဲ့တိုင်ရံမြို့နယ်ထဲကလွယ်စေးလွယ်လောင်းတောင်ကျောစခန်းကိုမေလ6ရက်နေ့နဲ့12ရက်နေ့မှာဒေသခံမြမတမတော်ကိုယ်စားလှယ်သူနဲ့ SSPP ကိုယ်စားလှယ်သူပူးတိုက်ကွင်းစင်းစစ်ဆေးရေးလှုပ်ဆောင်ခဲ့ပြီးမှ ချမ်းမြေမြောက်ပိုင်းဒေသပတ်မှာတိုက်ပွဲဖြစ်ပွားလာတာဖြစ်ပါတယ်။မြောက်ပိုင်းချမ်းမြေတမရော်ဟာအစိုးရနဲ့ပြည်ထောင်စုစစ်အပြစ်ခတ်ရဆဲထားတာဖြစ်ပြီးNCA အပြစ်ရဆိုင်ချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။လက်ရှိမှာမြန်မာတမရော်နဲ့ ကျမတမရော်အနေနဲ့တမရအုတ်ထင်းကျော်ဦးဆောင်တဲ့အစိုးရအောက်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးငန်းနှစ်သွင်းပြည်တွင်းငင်းချမ်းရေးရရှိအောင်ဆောင်ရွက်သွားဖို့ကိုလည်းတော်အောင်ဆန်းစုကြည်နဲ့ညှိနှိုင်းထားပြီးသားဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။ဒီလိုပြည်တွင်းငင်းချမ်းရေးလုပ်ငန်းတွေလုပ်ဆောင်ရမှာတိုင်းဒေသဖွ တင်တဲ့ဖွဲ့စည်းတွေပါဝင်လက်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
အလီဘာဒီဥဆောင်မှုနဲ့ပြည်내တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အသီးသီးရဲ့အခုချိန်အထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။တက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အသီးသီးအခုချိန်အထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအသီးသီးမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923823555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မကြခင်နိုင်ပိုင်းတွင်မှထုတ်လင်းပြတော်မယ့်ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးကြဖို့ထပ်မံနှိုးဆော်ပါစေရှင်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုသတင်းဒီနေ့အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်မယ်ရှင်။
Hezbollah ဖွဲ့ရဲ့ထိတ်တန့်တပ်မှုကြီးတူဒမတ်စကပ်စ်မြို့လေးစိတ်နားမှာတည်ဆုံသွားတာဟာ Islamic အစွန်းရောက်တဲ့လက်ချက်ဖြစ်တယ်လို့ Hezbollah အဖွဲ့ကပြောလိုက်ပါတယ် Hezbollah တပ်မှု Mustafa Badreddin တည်ဆုံရတဲ့ပောက်ကွဲမှုဟာအဲ့ဒီဒေသတွင်းမှာရှိတဲ့ Takfiri Sunni အစွန်းရောက်အဖွဲ့ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကဇနီးနေ့မှာပြောလိုက်ပါတယ် Syria နိုင်ငံမှာ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့နေမီတွေကိုပြည်ပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေသေးတဲ့ Syria နယ်စပ်နေရာကိုလုံးဝပိတ်ပစ်နိုင်ဖို့ဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဥပစာပေးတာဝန်တစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတူကိုတိုက်ခိုက်ရေးတပ်မတော်ဖြစ်ခန့်အပ်လိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီးလော်ရီရောဘင်ဆန်ဟာအမေရိကန်စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တပ်မတော်ဖြစ်တဲ့တောက်ကြနေကယာတူးလွှဲပြောင်းလက်ခံယူခဲ့တာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားကစီးရီးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရာရှိတွေကိုစစ်တပ်နဲ့အတွင်းပစ္စတိုတနက်တွေထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်းခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစင်ခံစာတရက်မှာဖော်ပြလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအသေးခံကားဘုံးခွဲတိုက်ခိုက်မှုကြောင့်ရဲရာရှိ3ဦးသေဆုံးသွားပြီးတော့12ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကသူ့ရဲ့အတွင်းမှုချုပ်နေရာအတွက်အမျိုးသမီးတူကိုပထမဆုံးအကြိမ်ဖြစ်နဲ့ခန့်လိုက်ပါတယ်။ဆီနီဂေါ်နိုင်ငံသူဖတ်မာဆမူရာကိုမေလ13ရက်နေ့ကအတွင်းမှုချုပ်ဖြစ်ခန့်လိုက်တာဖြစ်ပြီးတော့ဒါဟာဥရောပတိုက်သားမဟုတ်သူတွေကပထမဆုံးအတွင်းမှုချုပ်ဖြစ်လာသူတွေဖြစ်ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်။ VOA American တန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နှစ်တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ည9နာရီကျရင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.